အီယာဝရီတိုင်းကဒီငဝုံမြစ်အတွင်းမှာဧပြီလ9ရက်တောက်ကြနေ့ညကကြောက်တင်တင်မောကိုတိုက်မိတဲ့ခရီးသည်တင်ဆက်လီတိတ်မောက်တီးဆုံးခဲ့ပြီးနောက်ပိုင်းဧပြီလ9ရက်နေ့ရရှိတဲ့စီးရင်အရအလောင်း30ကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်ကြောင်းနဲ့လူနာ20ကျော်ကတော့ဆေးရုံမှာကုသမှုခံယူနေရဆဲဖြစ်ကြောင်းဒီကိစ္စအတွက်စုံစမ်းရေးကော်မတီဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလျှက်စစ်ဆောက်လုပ်ရေးဝန်ကြီးဦးထေးဝင်းကပြောကြားပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ။
AR တိုင်းပသိမ်ခရိုင်ငဝင်မြစ်အတွင်းမှာတောက်ကြနေညကခရီးသည်တင်လှေတစည်းနဲ့ကြောက်တဲ့တင်မော်တိုက်မိတာကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်လူ30သေဆုံးခဲ့ပြီဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလျှက်စစ်နဲ့ဆောက်လုပ်ရေးဝန်ကြီးဦးဝင်းထေးကပြောပါတယ်။
သုံးရပါဟုတ်လားမောင်ဟိုလွတ်ကြောက်တဲ့ကြာ30တိောက်ပေါ့နော်အနောက်ဆုံးတွေပေါ့နော်နောက်ဆုံးဒီအဥစ္စာတော့တွေရသေးတယ်ကကိုယ်တော့ဖြစ်သွားတယ်ဖြစ်မရှိနိုင်တော့ကျွန်တော်တို့ဒီဒါသိရင်စစ်စစ်ပြီးပြီကိုယ်တော့ဖြစ်သွားပြီပြောရတာ
ရေရင်တိုက်မှုနဲ့ပတ်သက်လို့တိုင်းဒေသကြီးအစိုးရအဖွဲ့ကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့ပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းဝင်းကြီးဦးဝင်းထေးကပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးကော်မတီဘူးကျွန်တော်တိုင်းဒေသကြီးသူ့အဖွဲ့အနေနဲ့ပြောတာဟိုဖွဲ့စည်းပေးထားတယ်ပေါ့နော်တော်တော်ပါပါတယ်အစ်ကိုကြီးတက္ကမစစ်စင်နေတဲ့ပြည်တွေတော့ကြာပါလား
ဆက်လက်ပေါ်မှာပါလာတဲ့အသက်ရှင်ကြံရစ်သူတွေတဲကလူနာ20ကျော်ကတော့ပသိမ်ဆေးရုံမှာဆေးဝါးကုသမှုခံနေရဆဲဖြစ်တယ်လို့လည်းပြောပြပါတယ
်လူကြီးတတ်မှုတွေလည်းကျွန်တော်တို့လုပ်ပါတယ်ဒီကနေ့ကတည်းကပြန်ပြန်ဆရာကြီးရေဟုတ်ပြီးတော့ဝင်ရည်လေဟောမှာပုံဒီမှာမုန်းကြီးတက်လို့ပါတော့တိုင်းကဒီကွာလည်းလုပ်ပါ
ဆက်လက်နှင်းမြှုပ်မှုနဲ့ပတ်သက်လို့မိသားတက်ဖွဲ့ဝင်တွေနဲ့အတူဒေသဆိုင်ရာကယ်ဆယ်ရေးဖွဲ့တွေကကူညီကယ်ဆယ်ရေးတွေလုပ်ခဲ့ပါတယ်။နှင်းမြှုပ်ခဲ့တဲ့ဆက်လက်မှာအသက်ငယ်အင်ကြီးတွေမပါတဲ့အတွက်လှေမောက်ဆင်မှာတည်ဆုံမှုတွေပိုများတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။ငဝင်မြစ်အတွင်းဒီတစ်ကြိမ်ရေရင်တိုက်မှုဟာနှစ်အနည်းငယ်အတွင်း3ကြိမ်မြောက်အကြီးမားဆုံးဖြစ်တယ်လို့လည်းတက်ဆိုင်ရာတာဝန်ရှိသူတွေကပြောကြပါတယ်ရှင်။